နေပြည်တော်မှာပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးဒုတိယအစည်းအဝေးကျင်းပနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေသနံဖက်ကနဲ့လာရှူမြို့တွေမှာလက်နက်ကိုင်အဖွဲ့အစည်းတချို့ကတရားမိုင်းခွဲတာခုံကောက်ယူတာတွေရှိနေတယ်ဆိုတော့သတင်းတွေထွက်ပေါ်လာနေပါတယ်လက်နက်ကိုင်အဖွဲ့တွေကတော့ဒီသတင်းတွေအပေါ်စီစစ်နေကြောင်းပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့ရန်ကုန်အခြေစိုက်သတင်းတော့ကုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ရှမ်းပြည်နယ်အတွင်းမှာလှုပ်ရှားနေတဲ့တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့တွေနေပြည်တော်ကိုတွားရောက်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ဆွေးနွေးနေချိန်မှာပဲအခုလိုသတင်းတွေထွက်ပေါ်နေတာဖြစ်ပါတယ်တရားမိုင်းခွဲတာကတော့ကြာသာရေးနေ့မနေ့ပိုင်းကနန်းခမ်းမြို့နဲ့နန်းဖက်ကအကြားမှာဖြစ်ပွားခဲ့တယ်လို့နန်းဖက်ကရဲစခန်းကတာဝန်ကျရဲအရာရှိကအခုလိုပြောပါတယ
်အဲမနေ့ကကျွန်တော်ဟိုပါပေါ့ခွန်နိုင်ကွဲမှာတော်ဒီတောင်းရုံဆက်တွေ့ရအဲ့ဒီကားကိုအောက်ကမိုင်းခေါင်ပါတယ်ခင်ဗျာနံပါတ်ကလေးနှက်ခံလို့သွားရင်ကျွန်တော်တို့ဒါရိုက်ညာဘက်တစ်ကီးတန်ပေါင်းကျူးပြီးတော့အောက်အငဲငယ်နေကြပါခင်ဗျာအဲ့အတွက်ကြောင့်ကျွန်တော်တို့ဟိုကားကြီးကားငယ်မင်းကြီးကမင်းရှင်မှန်သွားလို့မရတော့ဘူးနော်အဲ့ရှင်ကစားပြီးတော့ဒါဒီတန်းမှာကကားလေးပဲသွားရပါတယ်သူရင်တလိစားဘာမှတိကျမှုရှိပါဘူးခင်ဗျာအဲ့ကျွန်တော်ဘာမှမရှိသေးဘူးဆိုတာလေဟုတ်ကဲ့ပါခင်ဗျာဒီညနေပိုင်းမှာကျွန်တော်တို့အားလုံး9နာရီမှာအားလုံးဖြည့်ဆည်းမှုပြီးသွားပါတယ်ခင်ဗျာညနေမှာအားလုံးပုံမှန်သွားလာပါခင်ဗျာ
ဒီလ23ရက်နေ့ကတော့လာရှိုးမျိုးပေါ်ကဟိုတယ်တွေကို PSLFTNL ကပလောင်တပ်ဖွဲ့ကနေကြီးစံတဲ့အတူအခွန်ကောက်တဲ့စာရီပေးပို့ခဲ့တာကြောင့်လာရှိုးမျိုးပေါ်မှာလုံခြုံရေးကင်းကျက်ထားတယ်လို့တင်းနယ်ရဲမှူးကြီးအောင်မြတ်မိုးကပြောပါတယ်
။ပြီးခဲ့တဲ့23ရက်နေ့ကပေါ့သူတို့လာရှိုးမျိုးပေါ်ဟိုတယ်9လုံးလောက်ကိုလိုက်ပြီးတော့မှစာအိတ်တွေထဲမှာကြီးစံတရောင်းကြီးထည့်စာကောင်ကြီးထည့်ပြီးတော့လိုက်ဝေးတာပေါ့နော်။အဲစာမှာပါတာတော့သူဒီပလောင်လုံခြုံရေးတာဝန်ရဲ့ငါတို့ကလည်းကိုဆင်ပြေဖို့အတွက်ကိုပုံွေပေးဆောင်တာဒီနေ့ကဟိုတယ်ကနေပုံွေပေးဆောင်ရမယ်ဆိုတာပါပါတယ်အဲအဲ့ဒါမှသာလေဒီလုပ်ငန်းရှင်တွေစီဝိုင်းလုပ်ငန်းတွေကိုသူတို့ PSL ဖွဲ့ရင်းနဲ့ကျန်တဲ့ဖွဲ့ရင်းအကူအညီပေးနိုင်မယ်ဆိုတဲ့အကြောင်းပေါ့အဲ့လိုကြီးတာပါပဲပြီးတော့သူ25ရက်နေ့ကိုတာဂက်တင်ပေးပါတယ်အဲဒီပေါ်မှာဟိုတယ်လုပ်ငန်းရှင်တွေရောလူကြီးတွေလူတွေကထိတ်လန့်တာပေါ့နော်ဒီလူကြီးတွေကရောလုပ်ငန်းစိတ်ချအောင်လို့အားရှိအောင်လို့ဆက်ကင်းလို့ရက်ကင်းလို့တောက်ကြီးကင်းတယ်ဟိုတယ်ဒီမှာလည်းကျွန်တော်တောက်ကြီးချထားတာပေါ့
လာရှိုးမျိုးပေါ်ကဟိုတယ်လုပ်ငန်းရှင်တဦးကအခွန်ပေးဆောင်ဖို့စာပေးပို့တာဟုတ်မှန်ကြောင်းနဲ့အရင်လတွေကဖုံးဆက်ပြီးတောင်းခံရမှာတချို့ဟိုတယ်တွေကို350ကျပ်အထိတောင်းခံခဲ့ကြောင်းပြောပါတယ
်ကျွန်တော်တို့ဒီကို23ရက်နေ့မှာပို့ပါတယ်ခင်ဗျာကျွန်တော်တို့ဟိုတယ်တွေတော့ဘယ်လောက်ရေလို့တော့မပြောသေးဘူးခင်ဗျာအဲ့လိုရံမွေတင်းပါပေါ့နော်အဒီကိစ္စကြီးကလွန်ရခဲ့တဲ့3လလောက်ကလေးကနေဟိုတယ်တွေကိုလှည့်ပြီးတောင်းနေတဲ့အနေအထားဖုံးဆက်ပြီးမှာပေါ့နော်အချို့ဟိုတယ်တွေလည်းဟို90လေးထွင်တာလေးလည်းကြားတယ်ပေါ့နော်ကျွန်တော်တို့ဒီတော့တို့အတိအကျဘယ်လောက်ရေလို့တော့တောင်းနေလို့တော့မရှိသေးပါဘူးခင်ဗျာ
လာရှိုးမျိုးပေါ်မှာလက်နက်ကင်အဖွဲ့စည်းတွေကအရင်ကအခုလိုတောင်းခံတာမရှိကြောင်းလည်းပြောပါတယ်ဒီသတင်းနဲ့ပတ်သက်ပြီး PSLF TNLA အဖွဲ့ကပြန်ကြားရေးတာဝန်ခံဗိုလ်မှူးတပ်အိုက်ကျော်ကိုမေးမြန်းရမှာတော့ဒီကိစ္စကိုစီစစ်နေကြောင်းနဲ့လူမှုကွန်ရက်စာမျက်နှာတွေမှာတွေ့ရတဲ့စာမှာအဖွဲ့ရဲ့တစိတ်တုံးတဲ့ letterhead ပါဝင်တာမတွေ့ရှိရကြောင်းပြောပါတယ်
အကြံကျနေလိုက်ဒီပုံစံကိုဒီပုံမှာတော့အဓိပ္ပာယ်နေတာဖြစ်တယ်။အခုလည်းဒီကနေလေဒီကတော့အမှန်တကယ်ကြည့်ရတာဒီဒီဒီကိစ္စပေါ့။ဒီမျိုးရဲ့တက်ပေါ့ပေါ့။
ဒီလ19ရက်နေ့ကလည်းမူဆယ်နဲ့ကွက်ခိုင်ကြဟုံမုံရွာအနီးမှာခီးတဲ့တင်ဘတ်စကာတစ်စင်းကိုမိရှုဖြက်စီးပြီးရင်မောင်းကတစ်စင်းအခွန်ပေးဆောင်ဖို့စာပေးပို့ခဲ့ကြောင်းနဲ့စာပေးပို့တဲ့အဖွဲ့ဟာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကဖြစ်ကြောင်းပြည်နယ်ရဲမှူးကြီးကပြောပါတယ်။ KIA ဘက်ကတော့သူတို့ထင်းချုံနယ်မြေအတွင်းမှာအခွန်ကောက်ခံတာရှိပေမဲ့ဒီကိစ္စကိုတော့စစ်ဆေးနေစေဖြစ်ကြောင်းတုံ့ပြန်ပါတယ်။ဒီရပိုင်းတွေအတွင်းမှာနမ်တူမြို့နယ်အတွင်းမှာလည်း PSLF TNL ပလောင်တပ်ဖွဲ့RCSS SSA တောင်ပိုင်းတပ်ဖွဲ့နဲ့အစိုးရတပ်မတော်အကြားမှာစီးရဲကင်းမာမှုတွေရှိနေတာကြောင့်ပြည်သူ900ကျော်ဟာနမ်တူမြို့ပေါ်မှာတွားရောက်ခိုလုံနေကြရပါတယ်။လောလောဆယ်မှာတော့ကုညီတေဇေရေးအဖွဲ့တွေကခိုလုံသူတွေအတွက်စားနပ်ရိက္ခာကိုလူမှုဝန်ထမ်းနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကကုညီထောက်ပံ့နိုင်ဖို့အတွက်ဆက်သွယ်ဆောင်ရွက်နေပါတယ်။